အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တို့ဟာဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာဒေသစံတော်ချိန်ဗုဒ္ဓဟူးနေ့ညနေပိုင်းကဒုတိယအကြိမ်ထိပ်သည့်အစည်းအဝေးပထမရက်အဖြစ်တွေ့ဆုံကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကသမ္မတထရမ့်နဲ့ထိပ်သည့်အစည်းအဝေးအောင်မြင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။သမ္မတထရမ့်ကလည်းအလားတူမျှော်လင့်ကြောင်းပြောပြီးမြောက်ကိုရီးယားရဲ့ကြီးမားတဲ့စီးပွားရေးအလားအလာကိုလည်းချီးကျူးပြောဆိုသွားပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲနဲ့ပတ်သက်ပြီးသိထားရသမျှကိုကိုကျော်ကျော်သိန်းကစုစည်းတင်ပြထားပါတယ်ရှင်။
သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့ဟာသူတို့ရဲ့ဒုတိယကြိမ်ထိပ်သီးအစည်းအဝေးအစနေ့မှာပဲအကောင်းမြင်စကားတွေကိုပြောခဲ့ကြတာပါ။ဒီကနေ့ဇွန်လကစင်ကာပူမှာပထမအကြိမ်ထိပ်သီးအစည်းအဝေးပြီးရက်ပေါင်း261ရက်အတိအကျကြာပြီးတဲ့နောက်အခုဒီကြိမ်ထပ်တွေ့ကြတာကိုကင်ကအလေးထားပြောပါတယ်။အဲဒီရက်ပေါင်း261ရက်တွင်နားလည်လွဲမှားမှုတချို့ရှိခဲ့တဲ့အကြောင်းအခြေအနေကိုနားလည်မှုလွဲမှားတဲ့အမြင်နဲ့ကြည့်သူတွေရှိခဲ့တဲ့အကြောင်းပြင်ပကပါကနေလာတဲ့ဟိုးအရင်ကာလတွေကရန်လူမှုတချို့ရှိနေစေဖြစ်ကြောင်းကင်ဂျုံကပြောပြီး
ဒါပေမဲ့လည်းအဲ့ဒီအသားအဆီးတွေအားလုံးကိုကျွန်တော်တို့ကြော်ဖြတ်နိုင်ခဲ့ပြီးရက်ပေါင်း261ရက်ကြာခဲ့ပြီးတဲ့နောက်အခုထပ်တွေ့ကြပါပြီ။အဲ့ဒီ261ရက်ဟာအပြင်းထန်ကြိုးပမ်းအားထုတ်မှုနဲ့စစ်ရှည်တိုက်ခတ်မှုအများပြားလိုအပ်ခဲ့တဲ့ရက်တွေဖြစ်တယ်လို့ကျွန်တော်တကယ်ပဲယုံကြည်ပါတယ်။ဒါပေမဲ့ဒီကနေ့ဒီမှာတယောက်နဲ့တယောက်ပေးချင်းရှင်ထိုင်ပြီးကျွန်တော်တို့ရောက်နေကြပါပြီ။ဒီကနေ့ဒီတစ်ချိန်မှာကျွန်တော်တို့အောင်မြင်မယ်ဆိုတော့ညှော်လင့်ချက်ရစေပြီးအဲ့ဒီလိုဖြစ်အောင်ကျွန်တော်တကယ်ကိုပဲစူးစမ်းသွားမှာပါ
။သမ္မတထရမ့်ကလည်းပထမတစ်ချိန်ထိပ်သီးအစည်းအဝေးဟာအောင်မြင်ခဲ့တယ်လို့ခံစားရတဲ့အကြောင်းပြောပြီးအခုတစ်ချိန်ထိပ်သီးအစည်းအဝေးပေါ်သူ့ရဲ့ညှော်လင့်ချက်ကိုလည်းပြောသွားပါတယ်။
I thought the first summit was a great success, and I think this one hopefully will be equal or greater than the first. And we made a lot of progress.
ဒီမှာတိုက်ပြီးစီဝေးရစိတ်ကိုအောင်မြင်တယ်လို့ကျွန်တော်ယူဆပါတယ်။အခုဒီကြိမ်ကလည်းပထမကြိမ်ကနဲ့တန်းတူသမမို့ပို့ပြီးတော့တောင်းမအောင်မြင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။တိုးတက်မှုအများကြီးရထားပြီးကျွန်တော်စစ်ဆန်ရေးတကယ့်ကိုကောင်းလာတာကအကြီးဆုံးတိုးတက်မှုလို့ကျွန်တော်ယူဆပါတယ်။ကျွန်တော်အကြိမ်ပေါင်းများစွာပြောထားဘူးလို့သတင်းမီဒီယာတွေကိုပြောထားဘူးလို့နားထောင်ကျင်သူတိုင်းကိုပြောထားဘူးလို့ပဲအဆွေတော်ရဲ့တန်းကြီးမှာကြီးမားတဲ့စီပွားရေးလာလာရှိတယ်လို့ကျွန်တော်ယူဆပါတယ်။မယုံကြည်တိုင်းလောက်အောင်ပါပဲအကန့်အသတ်မဲ့ပါပဲအဆွေတော်အနေနဲ့လည်းတန်းကြီးတဲ့သူကြီးမားတဲ့အနာဂတ်ရှိလာမယ်လို့ယူဆပါတယ်။ခေါင်းဆောင်ကြီးတူပါပဲဒီလိုဖြစ်လာတာကိုကျွန်တော်တို့မျှော်လင့်ဆောင်ဆိုင်နေပြီးဖြစ်လာဖို့လည်းကူညီတော့မှာပါ။အဲ့ဒီအတွက်ကျွန်တော်တို့ကူညီပါမယ
်။သမ္မတထရမ့်ကအဲ့လိုပြောပြီးချိန်မှာကင်ဂျွန်ကကျေနပ်တဲ့အမှုရာမျိုးနဲ့ပြုံလိုက်ပြီးခေါင်းဆောင်နှစ်ယောက်လက်ဆွဲနှုတ်ဆက်ကြပါတယ်။အဲဒီနောက်ခေါင်းဆောင်နှစ်ယောက်ဟာအနည်းငယ်စကားဆက်ပြောကြပြီးတဲ့နောက်သမ္မတအင်ဂျီတော်ရဲ့အဆိုအားဖြင့်လူမှုရေးသဘောညစာစာပွဲကိုနှစ်ဖက်တခြားကိုယ်စားလှယ်တွေနဲ့အတူတက်ရောက်ကြပါတယ်။ဖေဖော်ဝါရီလ28ရက်ကြာသပတေးနေ့မှာတော့ခေါင်းဆောင်နှစ်ဦးနဲ့အတူနှစ်ဖက်ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးကြမှာပါ။ဆွေးနွေးမဲ့ကိစ္စရပ်တွေထဲမှာနျူကလ িয়ার ကင်းရှင်းရေးအတွက်လုပ်ငန်းလမ်းစဉ်တစ်ခုချမှတ်ဖို့မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုဖြေလျှော့ပေးဖို့ကိုရီးယားနိုင်ငံအကြားစစ်ဖြစ်နေစဉ်အနေအထားကိုအဆုံးသတ်ကြောင်းတရားဝင်ကြေညာချက်ထုတ်ဖို့စရာတွေပါဝင်မယ်လို့မျှော်လင့်ထားကြပါတယ်။ဗိုလ်ရူးနေဆော်ပိုင်းတို့ကတော့သမ္မတထရမ့်ဟာဗီယက်နမ်သမ္မတဝင်းဖူထရောင်းနဲ့တွေ့ဆုံပြီးထိပ်သီးအစည်းအဝေးကိုအင်ရှင်ဖြစ်လက်ခံစီစဉ်ကျင်းပပေးတဲ့အတွက်ကျေးဇူးတင်စကားပြောပါတယ်။အဲဒီတွေ့ဆုံပွဲအတွင်းမှာပဲအမေရိကန်ဘိုးယင်းကုမ္ပဏီထုတ်လေယာဉ်အစင်ပေါင်း130တန်ဖိုးငွေဒေါ်လာ15ဘီလီယံကျော်ကိုဗီယက်နမ်လေကြောင်းလိုင်းတွေဖြစ်တဲ့ VietJet နဲ့ Bamboo Airways တို့ကဝယ်ယူမဲ့သဘောတူစာချုပ်တစ်ချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ခင်ဗျာ။